လွန်ခဲ့တဲ့6နှစ်အခုလိုဩဂုတ်လထဲမှာရခိုင်ပြည်နယ်ဘူတီတောင်နဲ့မောင်တော်မြို့နယ်မြောက်ပိုင်းမှာစစ်တပ်ရဲ့နယ်မြေစီးနှင်းမှုအတွင်းရိုဟင်ဂျာကျေးရွာတွေအများအပြားမိရှုခံခဲ့ရတာလူတွေစုလိုက်ပြုံလိုက်တပ်ဖြတ်ခံရတာတွေရှိခဲ့ပြီးတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေနေရာဆွန့်ခွာထွက်ပြေးခဲ့ကြရတာပါအခုချိန်ထိလည်းနေရာပြန်ရမယ့်အခြေအနေမရှိသေးသလိုဒုက္ခသည်စခန်းတွေထဲမှာစားနပ်ရိက္ခာမလုံလောက်မှုအပါအဝင်အခက်အခဲမျိုးစုံနဲ့နေထိုင်ကြရတယ်လို့ဒုက္ခသည်တွေကပြောပါတယ်2019ခုနှစ်ကမောင်တော်မြောက်ပိုင်းကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ပြည်သားဒုက္ခသည်စခန်းမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တဦးကတော့ဒုက္ခသည်စခန်းတွေထဲအကြက်တဲတွေပုံများလာတာကိုအခုလိုပြောပြပါဗျ။ဟု
တ်ကဲ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဘက်ကိုမောင်တော်ခံရတာကြောင့်ဒီကြီးပါပြီ။ဒီဒုက္ခသည်စခန်းမှာကျွန်တော်ကအခက်အခဲပေါင်းစုံပေါ့ခက်ခဲပေါင်းစုံနဲ့ကျွန်တော်ညီဆိုင်နေရပါတယ်အော်နံပါတ်၈ဆက်ဆိုရင်ကျွန်တော်ကဒီမှာစားနေကြလုံလုံးဝတော့မရှိဘူးရှော့ရှားလိုက်တဲ့ကိစ္စနဲ့တော်တော်လေးဆူဆူဝါးဝါကျွန်တော်တို့ရူဟင်ဂျာဒုက္ခစီတွေကခံစားနေရပါတယ်။နောက်တပဝပြည်နေကိုလည်းမကြကနာရှင်ကြရပါတယ်။နောက်ခက်တဲ့ရောက်ကအမြင်ကြီးပေါ်ကျွန်တော်တို့ရူဟင်ဂျာဒုက္ခစီတွေကကျုံတွေ့ခံစားနေရပါတယ်။နောက်ဒုက္ခစီစကားမှာဆိုရင်တခြားပေါ့ရာဇဝမှုတွေရာဇဝင်ဂိုင်းတွေရဲ့အဲတက်ချက်မှုတင်ကိုလည်းကျွန်တော်တို့ကဆွဆွားကနေစီနေအမြဲကျွန်တော်တို့ကရင်းဆိုင်နေရတာကိုနေရတာဖြစ်ပါလိမ့်ခင်ဗျ
။ရူဟင်ဂျာတွေရဲ့ဆက်ဆက်တပ်ဖြတ်နှိမ်နှင်းခံခဲ့ရတဲ့ဖြစ်ရ6နှစ်ပြည့်ချိန်မှာသူတို့ရဲ့အခက်အခဲတွေကိုနားလည်ကူညီဖြေရှင်းပေးကြဖို့ဘင်္ဂလားဒေ့ရှ်စစ်တပ်ကတဲ့စခန်းတွေမှာဒုက္ခသည်တွေကဒီကနေ့စုဝေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်။မြန်မာစစ်တပ်ကရူဟင်ဂျာတွေပေါ်ကျွလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတရားမျှတမှုရရှိဖို့နဲ့ဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ဖို့လိုလားတယ်လို့ရိုဟင်ဂျာဒုက္ခသည်တဦးကလည်းပြောပါတယ
်ဒီလိုဒုက္ခသည်ဘဝနဲ့ကျွန်တော်တို့ကဆက်ပြီးတော့ကျွန်တော်တို့ကမနေချင်ပါဘူးကျဲအပါအဝင်ကျွန်တော်တို့နိုင်ငံတကာတိုင်းကိုကျွန်တော်တို့ကအလင်းနဲ့တုံးဆုပ်ကြည့်ပါတယ်နောက်ကျွန်တော်တို့မမရေးလှုပ်ရှားတော့ကျွန်တော်တို့အခုအင်းလူကြီးအစိုးရကိုနောက်ဒီကျွန်တော်တို့ရူဂျာရဲ့လှူရှာသူဒီကောလောကွိုင်းရအဖွဲ့စီတကိုကျွန်တော်တို့ကမက်တက်ရကန်သုံးဆူကျင်တာကတော့တရားမျှတမှုအမြန်ဆုံးရရှိကြရင်ကျွန်တော်တို့ကဂုံသိက္ခာရှိရှိပဲကျင်းလုံရှိသူကမိမိအမင်းကြီးမြန်မာနိုင်ငံတို့ခြင်နိုင်ရေးကိုဦးစားပေးဆောင်ရဖို့အတွက်ကျွန်တော်တို့ကအလင်းနဲ့သုံးဆူကျင်တာပါ
အခုလိုအခက်အခဲကြုံနေရတာဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတွေမဟုတ်ပါဘူးရခိုင်ပြည်နယ်မှာအကြမ်းရှိခဲ့တဲ့ရိုဟင်ဂျာတွေဟာလည်းစောင့်ဝင်နေရအခက်ခဲတွေအပြင်အတော်အလာကန့်တက်ခံထားရတာကြောင့်နေစဉ်ဘဝတွေကိုခက်ခက်ခဲခဲဖြတ်တန်းနေရတယ်လို့မောင်တော်ဒေတာကရိုဟင်ဂျာတဦးကပြောပါတယ်
။အဲတပတ်ကအာစာရရှိတယ်လို့တပတ်ကရှိတယ်နောက်တပတ်ကအစိုးရရှိတယ်ပေါ့နော်။သုံးမျိုးလုံးရဲ့တန်ကိုဒီပြည်သူတွေကခံစားနေရတယ်။နောက်ပုံလေးလုံးတွေကလည်းဆက်မတမ်းနေ။စောင့်ဝင်နေရအစားအပြတ်တည်းဖြစ်တန်ရမရဆိုတဲ့အနေအထားမှာရှိရှိတော့အခုလိုရက်ဒီမှာပို့ပြီးတော့တန်တာကြတာပေါ့ဗျာ။ကျွန်တော်တို့ကဒီနေရာမှာဟာလားဟိုဘက်ကလူတွေကလည်းတေးကြတယ်အဲဒီလိုက်လွှားလိုက်နဲ့ကျွန်တော်တို့အသက်နော်ဘေးကလွမြောက်လာတဲ့လူရှိတယ်လို့ကျွန်တော်တို့ရဲ့သားသမီးတွေတည်ကြည်ပြည့်စုံသွားတယ်ဆိုတော့အနေအဲအဖြစ်လဲအောက်မနေကြတဲ့ဟာတွေကကျွန်တော်တို့ဖီးရကျွန်တော်တို့ကြားတယ်ကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီအချက်ပြက်တယ်ကိုနောက်သတိရတာပေါ့နော်အဲမောင်တော်ဘက်မှာနေတဲ့လူတွေကတော့ဘူးပြည်တော်တွေတက်ပို့ပြီးတော့ဆိုးတယ်ပေါ့နော်မောင်တော်မြောက်ဘက်မှာနေတဲ့လူတွေအကောင်လုံးတံတွေခံရတယ်။သူကတော်တော်နေပါတဲ့လူတန်းလူစုတစုလောက်ပဲရှိတယ်ပေါ့နော်
။ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေကြုံခဲ့ရတဲ့မြန်မာစစ်တပ်ရဲ့ရက်စက်တန်းကျုံမှုတွေဟာလူမျိုးလုံးတတ်ဖြတ်ရရောက်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကစွပ်စွဲကြသလိုဒီစွပ်စွဲချက်တွေနဲ့ပဲဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာမြန်မာကိုအရေးယူဖို့တောင်းဆိုထားတာပါ။တဖက်မှာရိုဟင်ဂျာတွေနေရပြန်ရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့ NLD အစိုးရလက်ထက်ကတည်းကညှိနှိုင်းဆောင်ရွက်တာတွေရှိခဲ့ပြီးလက်ရှိအာဏာသိမ်းစစ်ကောင်စီလက်ထက်မှာလည်းဆက်လက်ဆောင်ရွက်နေပေမဲ့စစ်ကောင်စီလုပ်နေတဲ့နေရပြန်ရေးအစီအစဉ်တွေဟာနိုင်ငံတကာရဲ့ဖိအားတွေကိုရှော့ချနိုင်ဖို့အတွက်ဟန်ပြသဘောလုံဆောင်ချက်တွေသာဖြစ်ပြီးအခုချိန်အထိနေရပြန်လာသူတဦးတယောက်မှမရှိသေးဘူးလို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်ခင်ဗျာ